မြန်မာနိုင်ငံအပါအဝင်ကဘာပေါ်ကလက်နက်ကန်ပတိပက်ကတွေဖြစ်နေတဲ့နေရာတွေမှာထောင်ပေါင်းများစွာသောကလေးတွေဟာအာဓမပြုကျင့်ခံရတာတိတ်ဆုံးတာကိုလဲအင်ကချုံရင်သွားတာအပါအဝင်မတရားပြုကျင့်ခံရကြောင်းတနင်္လာနေ့ကအစီရင်ခံစာထုတ်ပြန်လိုက်တယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောရေးဆွေးခွင့်ရှိသူဖာရင်ဟတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။ The annual report of the Secretary General on Children and Armed Conflict was published this morning in Virginia Gamba.The special representative for children armed conflict
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက်ကဆိုတဲ့နှစ်ပတ်လည်အစီရင်ခံစာကိုတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာကိုလာမယ့်ဇူလိုင်လ19ရက်နေ့အင်ကာနေမှာလုံခြုံရေးကောင်စီကိုတင်သွင်းမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရတွေကိုယ်တိုင်ကလေးတွေအပေါ်မှာမတရားကျူးလွန်တဲ့ရှက်စရာကောင်းတဲ့အမည်မဲ့ဆင်းမှာထပ်သွင်းဖော်ပြထားပါတယ်တမတော်သို့မဟုတ်မြန်မာစစ်တပ်ဟာကလေးတွေအပေါ်မှာကိုယ်လည်းအင်ကချုံရင်အောင်လှုပ်ခြင်းတပ်ဖြတ်ခြင်းအာရမပြုကျင့်ခြင်းစတာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်။ပတိပက္ခတဲ့မှာပါဝင်နေတဲ့အဖွဲ့ပေါင်း58ဖွဲ့ရှိပြီးတော့အဲ့ဒီထဲမှာအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်း9ဖွဲ့ပါဝင်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်။မြန်မာစစ်တပ်နီးတူကျူးလွန်တဲ့အဖွဲ့တွေကတော့ကွန်ဂိုစစ်တပ်၊စီးရီးယားအစိုးရစစ်တပ်တို့ဖြစ်ပါတယ်။ဒီတပ်ဖွဲ့တွေကစာတင်ကြောင်းနဲ့ဆေးရုံတွေကိုလည်းတိုက်ခိုက်တယ်လို့ဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲဟာကလေးတွေပေါ်မတရားကျူးလွန်တဲ့နေရာအသစ်တစ်ခုဖြစ်လာနေပြီးကဘာအနှံ့ကကလေးအပေါ်ကျူးလွန်တဲ့ကြီးလေးတဲ့အမှုပေါင်း 24,000 ကျော်ရှိတယ်လို့ဆိုပါရယ်။ 8,000 ကျော်ဟာအသက်ခံရတာဖြစ်ပြီး 6,310 ဟာကလေးစစ်သားဖြစ်စုဆောင်ခံရတာပါ။ 3,500 ကလိမ်မှုဆိုင်ရာစော်ကားခံရတာနေနဲ့သွေးဆောင်ဖျားယောင်းခေါ်ဆောင်ခံရတာဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကဖော်ပြထားပါရယ်ခင်ဗျာ။